ရိုဟင်ဂျာဒုက္ခသည်သည်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာသွားကြတာဒီဩဂုတ်လဆိုလို့ရှိရင်တစ်နှစ်ပြည့်တော့မှဖြစ်ပါတယ်။အခုတည်းတော့မြန်မာနိုင်ငံဘက်ပြန်ဖို့အခြေအနေကမရေမရာရှိနေသေးဖြစ်ပါတယ်။ထွက်ခွာသွားကြသူတွေမိမိတို့မူလဒေသမှာတကယ်နေခဲ့တယ်ဆိုတဲ့အထောက်အထားပြနိုင်ရင်မြန်မာနိုင်ငံတွေကိုပြန်ဝင်ခွင့်ပေးမယ်လို့မြန်မာအစိုးရကပြောထားတာပါ။ဒီအတွက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကဘယ်လိုပြင်ဆင်မှုတွေရှိနေတယ်လဲဆိုတာ AFP သတင်းတပုတ်ပေါ်အခြေခံပြီးတင်ပြကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးရချိန်မှာမိမိတို့ပိုင်ဆိုင်တဲ့ဒေပစ္စည်းကိုယူပြေးရမလဲဆိုတာစဉ်းစားချိန်တော့မရခဲ့ဘူးလို့လက်ရှိမှာဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခသည်စခန်းတွေမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်အဝတ်အစားအနည်းအကျဉ်းနဲ့အတူကလေးငယ်တွေကိုပါပါအောင်ခေါ်လာရတာကြောင့်အခြားအရေးကြီးတဲ့အရာတွေကိုသင်မလာနိုင်ဘူးလို့သူတို့ကညှိတွားကြပါတယ်ရခိုင်ပြည်နယ်မှာတော့နှစ်ထပ်အိမ်နဲ့နေလာခဲ့သူအသက်52နှစ်အရွယ်ဒလဲအာမက်ကတော့ဗမာစလုံးတွင်နဲ့ရေးထားတဲ့သူ့အိမ်နံပါတ်ပြားကိုတယ်လာခဲ့ပြီဖြစ်ပါလေ
။အဲဒီကရနံပါတ်အဲဟံကရဒီသာရတ်ကရချစ်တော့ဒါဆော့ဒါဆမ်းမတ
ဲ့ကျွန်တော်တို့ရဲ့အိမ်နံပါတ်ပြားပါ။ကျွန်တော်ဒီမှာကအိမ်တိုင်းမှာဒီလိုနံပါတ်ပြားတွေတက်ရပါလေ။အခုလိုထွက်ပြေးရတဲ့အချိန်မှာကျွန်တော်တို့ဒီဒေတာမှာနေခဲ့တယ်ဆိုတာကိုတက်ပြီးပြနိုင်မှုတစ်ခုခုတော့ယူသွားရမယ်ဆိုတာသိတဲ့အတွက်ဒီအိမ်နံပါတ်ပြားကိုတယ်လာခဲ့တာပါ။ဒါကအရေးကြီးပါလေ။ကျွန်တော်တို့မူလကဗမာနေခဲ့တယ်ဆိုတာကိုပြောပြနိုင်မှုကျွန်တော်တို့ပဲသွားဒီနံပါတ်ပြားကိုတည်သွားရမှာပ
ါဒုက္ခတဲ့စခန်းလေးကအသက်12နှစ်အရွယ်ယောက်ျားကလေးတစ်ယောက်ကလည်းရခိုင်ပြည်နယ်မှာတော့သူတို့မိသားစုဝင်တွေစုရိုက်ထားတဲ့ဓာတ်ပုံတစ်ပုံကိုထုတ်ပြရင်မြမပြည်ပြန်ဝင်တဲ့အခါဒီပုံကိုပြပြီးရှင်းပြနိုင်မှာဖြစ်တာကြောင့်ဒါကိုအရေးတကြီးသိမ်းထားတယ်လို့ဆိုပါတယ်အာဇာရုဘဲဂွန်းဆိုတဲ့အမျိုးသမီးကတော့ကလေးငယ်တွေညီးတွေနဲ့အတူထွက်ပြေးလာရတာကြောင့်ချက်ပြုတ်တဲ့အိုးတချို့သာတည်လာနိုင်တယ်လို့ပြောပါတယ်
တရှိဘာဘတော်ဝရီရန်ဒီခွင့်နရဟဘဘလလိဒီပထမတဲ့ဘဝမော်ရီစိုးရ
ီဆောင်ဆောင်ဒီကကလေးတွေနဲ့ဆိုတော့ရှင်းချက်တဲ့ဒီအိုးတွေပဲတဲလာနေပါတယ်ကျမမှာဆန်တဲ့မြူပြီးပဲရှိတော့ကလေးတွေကိုဒါပဲချက်ကျွေးနိုင်တယ်ချက်ပြုတ်တဲ့အခါဒီအိုးတွေပဲတုံးနေရတာပါမကျွေးပြန်ရင်လဲစာလို့ကလေးတွေကငိုပြန်ရော
အသက်20အရွယ်မိုဟာမက်ခါရီစ်ကတော့တက်ကတူတက်ချင်သူပါမြန်မာနိုင်ငံထဲမှာသူ10တန်းအထိတက်ခဲ့တဲ့ကြောင်းကပ်ပြားကိုထုတ်ပြပါတယ်
အဲ့ကြောင့်ဒီကံမတက်ကအမေဆာလူဆန်နေရှိကေဇွန်လို့လေ
ကျွန်တော်ဒီကတိကံကပြားကိုယူလာရတဲ့အကြောင်းကမြမပြည်ထဲမှာဆယ်တန်းအထိတက်ခဲ့တယ်ဆိုတာကိုသက်သေပြနိုင်ဖို့ဖြစ်ပါလေမြမအနာဘယ်နေကစစ်စေးလို့ပြန်ပြဖို့လိုမယ်ဆိုရင်ဒီကပြားကိုပဲကျွန်တော်ပြရမှာပါဒါကြောင့်ပြလာခဲ့တာပ
ါမိုဟာမက်ဂျူဘာယာဆိုသူဟာကလေး9ယောက်ဖခင်ဖြစ်ပြီးအချိန်တို့တွင်သူတို့ရွာကိုတိုက်ခိုက်နေချိန်မှာအသက်သေးလို့အောင်ယုံရင်ဘာမှတင်မလာနိုင်ဘူးလို့ဆိုပါလေ
အဲ့ဒါရှင်မကအရက်ကစွိုင်းနေပါလိမရမမရမရတဲ့နော်ဒီနိုဒင်လိုက်ကြီ
းဒီနိုဒင်ဆက်ကြီးလာတဲ့တန်းမှာကျွန်တော်တို့ဘာမှတင်မလာနိုင်ပါဘူးတောင်းတွေကိုဖြတ်ပြီး9ရက်လောက်ဖြတ်ဆောက်ခဲ့ရပါတယ်ကလေးတွေကိုအဓိကပေါအောင်ခေါ်လာရတော့ကျန်တာကြီးကျွန်တော်တို့ဘာမှမတင်နိုင်ပါဘူ
းရခိုင်ပြည်နယ်မြောက်ပိုင်းကို2019ဩဂုတ်လတဲ့အာစာအကြမ်းဖက်အဖွဲ့ကဝင်တိုက်ခဲ့ပြီးနောက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုဖြစ်စဉ်အတွင်းတိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာလာခဲ့ကြပါတယ်ကုလသမဂ္ဂကတော့ဒီလိုရက်ကိုလူမျိုးစုအလိုက်ရှင်းလင်းရေးဖြစ်တယ်လို့ဆိုဆွဲထားပါတယ်။နိုင်ငံကမှပြောနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကတော့မြန်မာအစိုးရကလက်မခံဘဲငြင်းပယ်ထားပါတယ်ခင်ဗျာ။